တရုတ်ကထိုင်ဝမ်ချွတ်အနီးတစ်ဝိုက်စီးရဲလေ့ကျင့်မှုတွေကိုသတ်မှတ်ထားတဲ့နောက်ဆုံးရက်ပြီးသွားပြီမဲ့နောက်တစ်ရက်ရောက်တဲ့အခါမှာတော့အဲ့ဒီစီးရဲလေ့ကျင့်တာတွေကိုထပ်ပြီးတိုးချဲ့လိုက်ပါတယ်တရုတ်ဘက်ကစေလေးချင်းမှုတိုးချဲ့တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်တရဲ့သဘောထားကိုသတင်းတောက်တွေကမေးမြန်းတဲ့အခါမှာ
I'm not worried but I'm concerned that they're moving as much as they are.
ကျွန်တော်မစိုးရိမ်ပါဘူး။သူတို့အနေနဲ့ဆက်ပြီးဓာတ်ထပ်ပို့ပြီးရှေ့တိုးလှုပ်ဆောင်လာမှာကိုတော့ကျွန်တော်ပူပန်မိပါတယ်။ဒါပေမဲ့သူတို့ဓာတ်ထပ်ပို့ပြီးဆက်လုပ်လိမ့်မယ်လို့လည်းကျွန်တော်မထင်ပါဘူးလို့သမ္မတဂျိုးဘိုင်တင်ကပြောသွားတာပါ။တရုတ်ပြည်သူလူမျိုးရေးတက်မတော်PLA အရှေ့ပိုင်းစစ်ဌာနချုပ်ကနေထိုင်ဝမ်ကျွန်းအနီးမှာလေကြောင်းကနေစစ်သင်္ဘောတွေကိုတိုက်ခိုက်တာနဲ့ရေငုပ်သင်္ဘောတိုက်ချက်ရေးတို့ကိုအဓိကထားလှုံ့ဆော်သွားမှာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အဲဒီစီးရဲလေ့ကျင့်မှုကိုထိုင်ဝမ်အနီးဘယ်နေရာမှာလုပ်မယ်ဒါမှမဟုတ်ဘလောက်ကြာကြာလုပ်မယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရှိရပါဘူး။ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုလာရောက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကျွန်းအနီးသတ်မှတ်ထားတဲ့နေရာ6ခုမှာ4ရက်ကြာစီးရဲလေ့ကျင့်မှုကိုတရုတ်တပ်ဖွဲ့တွေကအပြင်းထန်လှုပ်ဆောင်ခဲ့ပါတယ်။တရုတ်နိုင်ငံကိုကာလရှာကြည့်စွာဝေဖန်ခဲ့တဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဩဂုတ်လ2ရက်နေ့ကထိုင်ဝမ်ကျွန်းကိုလာရောက်တာဟာအချုပ်အခြာအာဏာကိုချိုးဖောက်ရာရောက်တယ်လို့တရုတ်အစိုးရကရှုမြင်ထားပါတယ်ခင်ဗျာ။